မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာ9လလေးရောက်လာချိန်မှာတနိုင်ငံလုံးအတိုင်းအတာနဲ့စားတောက်ကုန်ဈေးနှုန်းတွေတိတိတသားတက်နေတဲ့အတွက်ဝင်ငွေတိတ်ပြီးမရှိတဲ့ပြည်သူတွေအထက်ကျုံနေရကြောင်းမြန်မာနိုင်ငံထဲမှာစားနပ်ရိက္ခာအကူအညီတွေပေးနေတဲ့ WFP ကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ်တာဝန်ရှိသူတွေကပြောရဲလို့ကုလအတွင်းမှုချုပ်ရုံပြောခွင့်ရစတီဖန်ဒူဂျာရစ်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
် The price increaseis especially troubling at a time when 80% of households in Myanmar have lost nearly 50% of their income this year WFP plans
ငွေငွေမှာကုန်စည်နှုန်းတွေတိုးလာနေတဲ့အတွက်အထူးသဖြင့်ဒီနှစ်ထဲဝင်ငွေထက်ဝက်လောက်ကျော့သွားတဲ့အိမ်နောင်စုတွေကရခိုင်နှုန်း80%လောက်ကအထက်ခဲတွေနဲ့ရင်ဆိုင်နေရတာပါဒါကြောင့်မြို့ပြဒေသကလိုအပ်ချက်ရှိနေသူ2,000လောက်ကိုအကူအညီပေးဖို့အတွက် WFP ကစီစဉ်နေတယ်လို့ပြောတော့တာပါFebuary လကစပြီးစားတောက်ကုန်ဈေးနှုန်းတွေဥပမာစားသုံးစီကိုကျင်ရင်ဈေးက40ရာခိုင်နှုန်းတက်လာသလိုတခြားစားတောက်ကုန်ဈေးတွေလည်းတိတိတသားတက်လာနေတာကိုတွေ့အထူးဆိုရင်လည်းလို့ WFP ကပြောပါတယ် WFP ကမြို့ပြဆင်ချေဖုံးနေလူတု2,000လောက်တက်ကိုအကူအညီပေးဖို့စီစဉ်ထားတာဖြစ်ပြီးတော့ရန်ကုန်တိုင်းနှိုင်းသာယာမြို့နယ်ကလိုအပ်ချက်ရှိနေတဲ့အထူးပေါင်း3,300ကျော်ကိုတော့မကြသေးခင်ကပဲစားမယ့်ရိက္ခာတွေဖြန့်ဝေပေးထားတာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစီးပွားရေးရောဗန်လည်းပတ်မှုပါတုံ့ဆိုင်နေကြလို့တပိတ်မှောက်တာတွေဆက်ရုံပိတ်သိမ်းမှုတွေကြောင့်အလုတ်ကံတွေလည်းဆုံးရှုံးနေတာဖြစ်ပါတယ်။ဆန်တဲနဲ့တတိဝန်လံပြပတင်ဖို့လို့ရှိတဲ့မြန်မာနိုင်ငံမှာလာမယ့်လပိုင်းအတွင်းလူပေါင်းစမ်းချီပြီးစားနပ်ရိက္ခာပြတ်လတ်နိုင်တယ်လို့ WFP ကတတိပေးထားတာပါ။